မေလာစဲအနေကကျင်းပခဲ့တဲ့စာနာခံယူပွဲမှာမဲဆန္ဒရှင်တွေကဖွဲ့စည်းပုံခြေခံဥပဒေမူကြမ်းကိုတခဲနဲ့ထောက်ခံခဲ့ကြတယ်လို့မြန်မာစစ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။မဲပေးခွင့်ရှိသူ22နှစ်တန်းရဲ့60ကိုရာခိုင်နှုန်းကမဲဆန္ဒတွေပေးခဲ့ကြရမှာ60နှစ်သက်သမားလေးရာခိုင်နှုန်းကထောက်ခံခဲ့ကြတယ်လို့စာနာခံယူပွဲကျင်းပရေးကော်မတီဥက္ကဋ္ဌဦးအောင်တိုးကလည်းမြန်မာအတန်းကဒီကနေ ထောင်တောင်ကြီးတည်ဆုံးခဲ့ရတဲ့တဘာဝဘေးအန္တရာယ်ကပ်ဆိုးကြီးနဲ့ကြုံနေရတဲ့အချိန်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားမပေးဘဲအာဏာတည်မြဲရေးကိုရှေ့တန်းတင်ပြီးဆန္ဒခံယူပွဲကိုကျင်းပခဲ့တဲ့စစ်အစိုးရကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝန်ကကဲ့ရဲ့ပြစ်တင်ရှုတ်ချနေကြဆဲဖြစ်ပါတယ်။